ယခန်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂစုံစမ်းရေးကော်မရှင်တရဖွဲ့ဖို့အစိုးပြုချက်တွေကိုမြန်မာအစိုးရကပယ်ချလိုက်ပြီးအင်မတန်ရှုပ်ထွေးတဲ့ရခိုင်ပြည်နယ်အခြေအနေပေါ်မှာနိုင်ငံတကာကပုံပြီးနားလည်မှုပေးကြဖို့မြန်မာကိုယ်စားလှယ်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာပြောခဲ့ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီကနေ့တင်ပြချက်ပေါ်မှာတုံ့ပြန်သွားတာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့စွပ်စွဲချက်တွေကိုလည်းအလေးနက်ထားစုံစမ်းဖြေရှင်းနေပါတယ်လို့မြန်မာကိုယ်စားလှယ်ဘက်ကပြောပါတယ်ဒီအကြောင်းကိုတော့ကိုသားညွန့်ဦးကတင်ဆက်မှာပါ
စခိုင်ဒေသအပါအဝင်မြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာကိုပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတဲ့အတွက်ဒီပေါ်မှာကုလသမဂ္ဂအနေနဲ့တင့်တင့်နဲ့တုံ့ပြန်ကြိုက်တွေ့မှုတွေပဲလုပ်တင်တယ်လို့မြန်မာဆွေရကုစလေမြန်မာနိုင်ငံကြီးဌာနရဲ့အကြီးအကဲဦးထင်လင်းကဒီကနေ့ကုလသမဂ္ဂလူခွင့်ကောင်စီမှာပြောဆိုသွားပါတယ်။လူမျိုးရေးကန့်သတ်တွေကြားတဲ့ကပဲမြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂထူးကူစလေမစ်ရန်ဟီလီကိုသူ့တွားလိုတဲ့နေရာတွေကိုတွားနိုင်အောင်လို့အတတ်နဲ့ဆုံးဆောင်ရွက်ပေးခဲ့တယ်လို့လည်းပြောပါတယ်။ဒါနဲ့လည်းမြန်မာနိုင်ငံစခန်ဒီနယ်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေဟာပြင်းထန်လွန်ပြီးတော့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆိုတဲ့အစုပြုချက်တွေကိုလည်းမြန်မာနိုင်ငံအနေနဲ့လက်မခံနိုင်ဘူးလို့ဦးထင်လင်းကပြောပါပါတယ်
။ Myanmar does not accept the idea of a commission of inquiry as we are seriously addressing the allegations nationally.
နိုင်ငံတော်စုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆိုတော့မြန်မာနိုင်ငံအနေနဲ့လက်မခံနိုင်ပါဘူး။စုံစမ်းချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့အလေးအနက်ထားစုံစမ်းဖြေရှင်းနေပါတယ်။အတိမပြုနိုင်တဲ့တစ်ဖက်သက်တဲ့အချက်လက်တွေနဲ့ရွယ်ချက်ရှိရှိဆွဆွဲချက်တွေပေါ်မှာအခြေခံပြီးလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်နေတဲ့ဆိုတဲ့အတုံးအနှုံးကိုလက်မခံနိုင်ပါဘူး။ဥပဒေဆိုင်ရာညှိနှိုင်းချက်တွေကိုအခြေခံပြီးအမျှော်မြင်ရှိရှိနဲ့သုံးစွဲပြောဆိုတင်ပါတယ်
။ဒီခိုင်ပြည်နယ်ကအခြေအနေတွေပေါ်မှာကုလသမဂ္ဂအနေနဲ့စုံစမ်းရေးကော်မရှင်တရားဖွဲ့ဖို့ဆိုတာကိုမြန်မာအထူးကုလကကြံပြုလို့ပဲလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုယ်တိုင်ကလည်းတိုက်တွန်းထားပါမြန်မာနိုင်ငံအနေနဲ့ဒီပြဿနာကိုဒီကိုယ့်ရဲ့ပြည်တွင်းအနေထားနဲ့ရအောင်ဖြေရှင်းနေပြီးတော့ရှုပ်ထွေးလာတဲ့ဒီအခြေအနေပေါ်မှာနိုင်ငံတကာကပို့ပြီးတော့နားလည်ဖို့လိုအပ်တယ်လို့လည်းဦးထင်လင်းကပြောပါတယ်။အကြမ်းဖက်မှုတွေဖြစ်စီတဲ့စိုးရိမ်မှုတွေကိုဟန်တားနိုင်ဖို့လည်းလက်ရှိအစိုးရအနေနဲ့ဖြေရှင်းဆောင်ရွက်နေပါတယ်လို့ဦးထင်လင်းကပြောပါတယ
်။ Myanmar has always been against discrimination of hate speech and in
fact ကဖြစ်လာတဲ့အကြမ်းဖက်မှုတွေဖြစ်အောင်ဆုံးဆော်တာမျိုးတွေကိုမြန်မာနိုင်ငံအနေနဲ့အမြဲပဲစန့်ကျင်ပါတယ်။အမုန်းစကားတွေကိုတားမြစ်နိုင်ဖို့နိုင်ငံတကာဥပဒေတွေနဲ့စီလျော်တဲ့ဥပဒေကြမ်းတရက်ကိုလည်းပြင်ဆင်ရေးဆွဲနေပါပြီ
။လူခွင့်ကြီးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်တိကျချမှတ်တာမျိုးကိုမလိုလားဘူးလို့မြန်မာကိုယ်စားလှယ်ကပြောထားပေမဲ့လို့ EU ဥရောပသမဂ္ဂကတော့လက်ရှိမြန်မာလူခွင့်ကြီးအခြေအနေတွေပေါ်မှာအကြံပေးတိုက်တွန်းချက်တွေပါဝင်မဲ့ဆုံးဖြတ်ချက်တရက်ကိုချမှတ်နိုင်ဖို့ပြင်ဆင်နေပါတယ်။ဒါကြောင့်လည်းမြန်မာအပါအဝင်သက်ဆိုင်ရာအစိုးရတွေနဲ့ညှိနှိုင်းဆောင်ရွက်သွားမှာပါလို့ EU ဥရောပသမဂ္ဂကိုယ်စားလှယ်ကပြောခဲ့
တယ်။ European Union has engaged with the government, statesand other stakeholders
လူခွင့်ကိုလည်းဆက်ထားကြည့်ရတဲ့ဥရောပသမဂ္ဂအနေနဲ့အခုလူခွင့်ကောင်စီကနေမြန်မာအရေးဆုံးဖြတ်ချက်တရချမှတ်နိုင်ဖို့အစိုးရရောအခြားနိုင်ငံတွေအားလုံးနဲ့ပါညှိနှိုင်းဆောင်ရွက်နေပါတယ
်မြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်လို့လူခွင့်ကောင်စီမှာနိုင်ငံကိုယ်စားလှယ်ရဲ့ဒီနေ့တုံ့ပြန်ဆွေးနွေးကြရမှာတော့ဒီခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်အခြေအနေပေါ်မှာအများစုကစိုးရိမ်ကြောင်းဖော်ပြခဲ့ကြတယ်လို့ပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစီရေးပိဋကတ်ကြီးတိုးမြင့်လာတဲ့အခြေအနေပေါ်မှာလည်းစိုးရိမ်တဲ့အကြောင်းပြောပါတယ်မြန်မာစုရရဲ့ညီညွတ်လုပ်ငန်းစဉ်ကိုရှေ့ဆက်နိုင်ဖို့နဲ့အစုအဖွဲ့အားလုံးပေါင်းပတ်သက်နိုင်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ကိုယ်စားပါကစ္စတန်နိုင်ငံကိုယ်စားကတော့မြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးဖြစ်လာစေဖို့အလေးနဲ့တိုက်တွန်းသွားပါတယ်။
We call upon the government of Myanmar to respect its obligations under the international law,
international law. နိုင်ငံသူတွေနဲ့ဆန္ဒမှုဆိုင်ရာဥပဒေတွေနဲ့ယူခွေစာချုပ်စာရင်းတွေမှာရေးသားပြဋ္ဌာန်းထားတာတွေကိုလေးစားလိုက်နာဖို့မြန်မာစုရကိုတိုက်တွန်းပါတယ်။လူကြီးတက်ဖွဲ့ပြီးအနေနဲ့တရားဥပဒေစိုးမိုးရေးအတိုင်းကြင်ကြံဆောင်ရွက်ကြဖို့နဲ့အစမ်းဖတ်မှုတွေမှာပါဝင်ပတ်သက်သူတွေကိုအရေးယူနိုင်ဖို့ပ
ါဥပဒေစိုးမိုးရေးအတွက်မြန်မာနိုင်ငံအနေနဲ့ဥပဒေတော်များများကိုပြင်ဆင်ဖျက်သိမ်းတာအထူးဖြစ်ဆိုတော့ဖိနှိပ်ရေးဥပဒေတွေကိုဖျက်သိမ်းတာတွေကိုအစိုးရသိရတဲ့နှစ်တာကာလအတွင်းမှာဆောင်ရွက်ခဲ့တယ်လို့ပဲနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ဆိုင်ရာလူလတ်ခွင့်ကိုအာမခံတဲ့ဥပဒေတက်ကိုမကြာသေးခင်ကပဲပြန်နှံ့နိုင်ခဲ့တယ်လို့မြန်မာကိုယ်စားလှယ်ဦးတင်င်းကဒီလူခွင့်ကောင်စီကိုပြောသွားပါတယ်ဒီခိုင်ပြည်နယ်အရေးဖြစ်ရှင်းမှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နဲ့ဥဆောင်တဲ့အကြံပေးကော်မရှင်ဖွဲ့ပြီးတော့ဆောင်ရွက်နေတာရှိတယ်လို့နိုင်ငံနဲ့ဖြစ်နေသူတွေအရေးဖြစ်ရှင်းနိုင်ဖို့နိုင်ငံသားစီစီရေးလုပ်နေပြီးတော့ဒီကကနေနားလည်နိုင်မဲ့ဘာသာစကားနဲ့ရေဒီယိုအစီအစဉ်တရက်ကိုလည်းထုတ်လွှင့်ပေးနေတယ်လို့မြန်မာကိုယ်စားလှယ်ကပြောပါတယ်။မောင်တော်ကြီးဆူရကော်မရှင်အနေနဲ့ကလည်းမကြခင်အချိန်တွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ဖို့ရှိနေတယ်လို့ပြောဆိုသွားပါတယ်ခင်ဗျ။